မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ 9,200 အထိရှိနေကြောင်းနဲ့ဒီထဲက60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါရတယ်။အဲ့ဒီကလေးတွေဟာအသက်အန္တရာယ်ကိုချိန်ချောက်တဲ့အခြေအနေတွေ၊ကူးစက်လွယ်တဲ့ရောဂါတွေရဲ့ချိန်ချောက်မှုတွေကြားမှာနေထိုင်နေကြရတယ်လို့လည်း UNICEF ကပြောပါရတယ်။ VOA သတင်းတောက် Lisa Schlein Geneva ကပေးပို့ထားတဲ့သတင်းကိုဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါရှင
်။ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရအမျိုးသမီး Marisi Makado ဟာမြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေမကြခင်ကပဲပြောင်းရောက်လာတာပါ။အဲ့ဒီခီးစဉ်အတွင်းလူတွေဟာတောင်ဆောင်တွေမှာငှက်လောင်ရင်သဘောမျိုးပြုတ်ကျလူဆဲဆဲဖြစ်နေတဲ့နေအိမ်လေးတွေမှာနေနေကြတာတွေ့ခဲ့ရပါတယ်။အဲ့ဒီလိုဖြစ်တယ်လို့ဆောက်ထားတဲ့အိမ်လေးတွေခဏခဏနိုင်လာပြီးတော့မိုးတွေရွာလေပြင်းတွေတက်ခဲ့ရင်ပြိုကျသွားနိုင်တဲ့အနေအထားမျိုးရှိနေပါတယ်။ Cossacks ဘဇားမှာကလေးတွေဟာရွှွန်ရီကနေတွေကမတန့်ရှင်းတဲ့ရေတွေကိုတောက်တုံးနေကြတာကိုသူမှတွေ့ခဲ့ရပြီးဒါဟာဝမ်းပြတဲ့ယောဂဖြစ်ပွားမှာအထူးစိုးရင်ရတဲ့အခြေအနေမျိုးဖြစ်တယ်လို့သူမကပြောပါတယ်။ဒီလအတွင်းတရင်ပတ်တစ်ပတ်ထဲမှာပဲနာမကျန်းမှုတတောင်းလောက်အဲ့ဒီမှာဖြစ်ပွားခဲ့ပါတယ်။ညင်ညစ်ပတ်ပတ်နေထိုင်နေကြရတဲ့ကလေးတွေမှာအရေးပြားနဲ့ဆိုင်တဲ့ယောဂတွေဖြစ်နေကြတယ်လို့သူကပြောပါတယ်။ဒုက္ခတွေအများစုကကလေးတွေဖြစ်ကြတယ်လို့သူမကပြောပါတယ်
။ About 58% of the refugees are children.I think that comes up to 330.
ဒုက္ခသည်တွေ58ရာခိုင်နှုန်းလောက်ဟာကလေးတွေပါ။ကျမထင်တော့3,300,000လောက်အထိရှိပါတယ်။
တောင်းနေချီတဲ့ကလေးတွေဟာကျမကြီးစောင့်ရှောက်မှုမရကြဘူးလို့သူမကပြောပါတယ်။တသိန်းလောက်ရှိတဲ့အစ်စ်ထမှန်ရောက်ရှိလာတဲ့ဒုက္ခသည်ကလေးတွေဟာအသက်အန္တရာယ်ရှိတဲ့ကြောက်ဝက်သက်ပိုလီယိုစတဲ့ရောဂါတွေကိုကာကွယ်နိုင်တဲ့ကုကံစွမ်းအားမရှိကြဘူးလို့လည်းပြောပါတယ်။ကလေးတွေကိုကျမကြီးစောင့်ရှောက်မှုပေးရကအရေးကြီးဆုံးဖြစ်တယ်လို့မကာတို့က VOA ကိုရှင်းပြပါတယ်။
Right now, the life-saving priority is the most critical, and children need safe water. They need to live in a clean environment. They need to be protected from disease.
အခုလက်ရှိအချိန်မှာအသက်အန္တရာယ်မဖြစ်အောင်ဦးစားပေးပြီးကာကွယ်စောင့်ရှောက်ပေးဖို့ကအလွန်ကိုအရေးကြီးပါတယ်။ကလေးတွေမှာတန့်ရှင်းတဲ့ရေရဖို့လိုအပ်ပါတယ်။တန့်ရှင်းတဲ့ပတ်ဝန်းကျင်မှာနေထိုင်ရဖို့လိုပါတယ်။ယောဂတွေမဖြစ်အောင်လည်းအကာအကွယ်ပေးဖို့လိုပါတယ်။ကြီးကျယ်တဲ့ယောဂကူးစက်မှုတစ်စုံတစ်ခုဖြစ်လာခဲ့မယ်ဆိုရင်ကင်တွယ်ဆောင်ရွက်ဖို့အတွက်ကျမတို့အားလုံးပြင်ဆင်ထားဖို့လိုပါတယ
်။သူမဟာကြောက်မဲ့ဖို့ရအခြေအနေဆိုးနဲ့ကြုံတွေ့ခဲ့ရတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့နဲ့တွေ့ဆုံခဲ့ရပြီးသူတို့ရဲ့အတွေ့အကြုံတွေပြန်ပြောပြတာကိုနားထောင်ခဲ့ရတယ်လို့မကားတို့ကပြောပါတယ်။အဲ့ဒီအမျိုးသမီးတွေထဲမှာဆယ်ကျော်တက်ရွယ်နှစ်ယောက်လည်းပါဝင်ပါတယ်
။ And they were terrified because they had lost family members so they were alone.They were terrified about their future. They were terrified about having a safe place to sleep.
သူတွေဟာထိတ်လန့်တုန်လှုပ်နေကြတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့မိသားစုတွေပျောက်ဆုံးနေကြပြီ။အထီးကျန်ကျန်ရနေလို့ဖြစ်ပါတယ်။အနာဂတ်မှာဘာဖြစ်မလဲဆိုတာကိုလည်းစိုးရိမ်နေကြတာပါ။သူတို့ကိုအကာအကွယ်ပေးထားပေမဲ့သူတို့ကိုစားတောက်ဖို့အတွက်ဖြည့်ဆည်းပေးထားပေမဲ့လုံခြုံစိတ်ချစွာအိပ်စက်ဖို့အတွက်နေရာတစ်နေရာအတွက်ထိတ်လန့်နေကြတာပါ။တယောက်တည်းနေရမှာကိုသူတို့ကကြောက်လန့်နေပါတယ်။သူတို့ရဲ့အနာဂတ်အတွက်စိုးရိမ်နေကြတာပါ
။သူတို့ထိတ်လန့်တုန်လှုပ်မယ်ဆိုလေထိတ်လန့်လောက်ပါတယ်လို့မကားတို့ကပြောပါတယ်။ UNICEF အနေနဲ့အရေးပေါ်ထောက်ပံ့ကူညီဖို့လိုအပ်နေတဲ့ဒေါ်လာ86တန်းနဲ့9ရာခိုင်နှုန်းသာရရှိထားပါသေးတယ်။ဒါဟာကလေးတွေကိုနောက်6လကျော်သာအထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့သူမကပြောပါတယ်။ပတ်စံမရှိရင်ရိုဟင်ဂျာကလေးတွေတည်ဆုံကြရလိမ့်မယ်လို့သူမကသတိပေးပါတယ်။UNICEF အဖွဲ့အနေနဲ့လူပေါင်း4,000အတွက်တန်ရှင်းတဲ့ရေတဲပို့ပေးနေတာကိုရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့သူမကပြောပါတယ်။သူမရဲ့အဖွဲ့အစည်းအနေနဲ့အိမ်သားတွေလုံလောက်အောင်စောင့်မပေးနိုင်ပါဘူး။အဟာရဓာတ်ရော့နေနေပြီးအသက်အန္တရာယ်ပါစိုးရိမ်ရတဲ့ကလေးငယ်တပေါင်းခွဲကိုအဟာရဓာတ်ပြည့်ဝတဲ့အစားအစာတွေမထောက်ပံ့ပေးနိုင်ပဲဖြစ်နေတယ်လို့ UNICEF အဖွဲ့ရဲ့ပြောခွင့်ရသူမကားတို့ကပြောပါတယ်ခင်ဗျာ။